မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးအပအဝင်အခြားကျန်းမာရေးကဏ္ဍတွေအတွက်အမေရိကန်ဒေါ်လာ 9.5 သန်းအကူအညီပေးမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမကြီး Scott Marcia ကတန်ယုံ Facebook စာမျက်နှာကနေပြောဆိုသွားပါတယ
် Recently the US government committed $9.5 million
မြန်မာမိသားစုတွေကြား COVID-19 ရောဂါကာကွယ်တားဆီးရေးအပြင်တခြားကျန်းမာရေးနဲ့ဆိုင်တဲ့ဗဟုသုတတွေတိုးတက်စေဖို့အမေရိကန်တန်ယုံအနေနဲ့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းတန်အမကြီးမာဆီယာကဗီဒီယိုကနေပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ COVID-19 ကာကွယ်ရောဂါကိုဘယ်လိုကာကွယ်ရမလဲဆိုတာတွေကိုဘာသာပေါင်းစုံနဲ့ရေးသားထားတဲ့ပညာပေးလက်ကမ်းစာဆောင်တွေကိုလည်းဖြန့်ဝေပေးနေသလိုယောဂါပိုးစစ်ဆေးမှုတွေပို့ပြီးတော့အရှိန်မြင့်ဆောင်ရွက်နိုင်ဖို့တက်ခွဲခန်းတဲ့အတွက်သင်တန်းတွေပစ္စည်းကိရိယာတွေကိုလည်းပံ့ပိုးပေးနေတယ်လို့လည်းပြောပါတယ်။စီဘေးတင်ဒေတာအပါအဝင်ရှီတန်းမှာတဝန်ယူလုပ်ကိုင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုအကူအညီပေးနိုင်ရေးအတွက်နောက်ဆုံးရသတင်းတွေရအောင်အမေရိကန်ကယောဂါပြန်ပေါင်းမှုဆိုင်ရာအကြီးအကဲတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒီအကူအညီတွေဟာမြန်မာကျန်းမာရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ပေးထားတဲ့ရေရှည်ကတိကဝတ်တွေထက်ကဒီစိတ်တစ်ပိုင်းဖြစ်ပြီးတော့မြန်မာကျန်းမာရေးကဏ္ဍဆက်လက်တိုးတက်ဖို့လက်တွဲဆောင်ရွက်သွားမယ်လို့လည်းတန်အမကြီးမဆဲကပြောဆိုသွားတာပါ။မြန်မာနိုင်ငံမှာမေလ5ရက်နေ့ညပိုင်းစစ်ဆေးခဲ့တဲ့တပ်ခွဲနမူနာစုစုပေါင်း655ခုမှာယောဂါပိုးကူးစက်ထားသူမတွေ့ရဘူးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မေလ6ရက်ဒီကနေ့မနေ့9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်ဒီဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 ယောဂါကူးစက်ထားသူ162ဦးပြန်လည်သက်သာသွားသူ49ဦးနဲ့သေဆုံးသူက6ဦးရှိပြီလို့လည်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။